ာလီနိုင်ငံနောက်ဖက်ဂိုင်ယိုမြို့မှာဒီပြင်သစ်နဲ့မာလီတပ်တွေဟာဝဲယုံမဲခြုံထားတဲ့အစ္စလာမစ်သဘုံတွေနဲ့တိုက်ပွဲတွေအပြင်းထန်ဖြစ်နေပါတယ်။စစ်သွေးကြွတွေရဲ့မထင်မှတ်တဲ့တိုက်ခိုက်မှုကြောင့်လုံခြုံရေးအခြေအနေကိုအဲဒီမှာထိခိုက်ခဲ့ရပါတယ်။လွန်ခဲ့တဲ့နှစ်ရက်အတွင်းမှာလည်းအသေးခံပုံးခွဲတိုက်ခိုက်မှုတွေရှိခဲ့ပါတယ်။မြောက်ပိုင်းမာလီမှာအကြီးဆုံးမြို့ဖြစ်တဲ့ဆာဟာရန်မြို့တလွှားမှာလည်းကြီးမားတဲ့ပောက်ကွဲတံတွေတနတ်တံတွေမနေ့ကတနေ့လုံးကြားနေရပါတယ်။အစိုးရရဲ့ပူးပေါင်းစစ်ဆင်ရေးတပ်တွေဟာ Movement for Oneness နဲ့မြောက်ပိုင်းအာဖရိကဒေသဂျီဟာအဖွဲ့တွေကိုတိုက်ခိုက်နေရပါတယ်။ဝဟီမာတော့ပြင်သစ်တပ်တွေကရဟယီနေပေါ်ကနေပြီးတော့ပြစ်ခတ်ပေးနေပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကဒီမြို့ကိုပြင်သစ်ဥဆောင်တဲ့တပ်တွေထိန်းချုပ်ရယူခဲ့ပြီးတဲ့နောက်အခုတချိန်ဟာအစ္စလာမစ်အစွန်းရောက်အုပ်စုတွေဂိုင်ယိုမြို့ထဲအထိအောင်မြင်မြင်နဲ့ပြန်ပြီးဝင်လာနိုင်ခဲ့တဲ့တံပြန်ထိုးစစ်ပထမဆုံးအကြိမ်ဖြစ်ပါတယ်။မြို့ပြင်ပဒေသတွေမှာတော့တိုက်ပွဲတွေကရက်နဲ့ချီပြီးတော့ရှိနေခဲ့တာပါ။စစ်ဆေးအကိတ်တစ်ခုကိုအသေးခံပုံးခွဲတိုက်ခိုက်မှုနှစ်ကြိမ်ဖြစ်ပြီးတဲ့နောက်ပြင်သစ်နယ်မာလီတပ်တွေကအဲ့ဒီစခန်းကိုအင်အားဖြည့်လိုက်ပြီးနိုင်ပိုင်းအတွင်းမှာပဲစစ်သွေးကြွတွေဟာမြူရဲထီကိုထိုးဖောက်ဝင်ရောက်လာတာဖြစ်တယ်လို့မာလီစစ်အရာရှိသူကပြောပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကတော့တေခံဘုံခွဲတိုက်ခိုက်သူတူဟာမြို့ဝင်မှာရှိတဲ့စစ်တပ်စစ်ဆေးဂိတ်ကိုဝင်ရောက်တိုက်ခိုက်ပါတယ်။ဒီမတိုင်ခင်အခြားနေရာမှာလည်းအလားတူတိုက်ခိုက်မှုမျိုးဖြစ်ပါတယ်။အခုလိုမျိုးတေခံဘုံခွဲတိုက်ခိုက်မှုတွေဟာမာလီမှာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်ခင်ဗျာ။